စကားစားတက်တွေနဲ့တော်လိုင်းရေးတက်တွေတိုက်ပွဲဖြစ်ပွားနေတဲ့တင်းနေနိုင်တိုင်းကောတောင်းမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့မာယန်အုပ်စုကရှမ်းကိုရွာခမောက်ငယ်ခြေရွာနဲ့ချောင်းဝရွာဘက်မှာရှိတဲ့နေအိမ်တွေကိုစကားစားတက်တွေကမိရှုဖျက်ဆီးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ချောင်းဝရွာအနီးအရက်သား၅ဦးကိုလည်းစစ်ကောင်စီကဩဂုတ်လ29ရက်နေ့မှာဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်။ဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ်။
သူကဟိုအဲအောင်မျိုးတွေနဲ့သူနဲ့ဆက်လျင်းနေကြတဲ့ကဒီခမောင်းငယ်ယူရီပြည့်ဖို့လေမီကင်းလက်တာတွေဟိုလချွေရစ်စစ်တာတွေဒီဟာတွေသူတို့လုပ်နေတာပဲဒီ29နှစ်ကျော်မှပဲသူတို့ကထောင်းဝါယူရဒီယူရနောက်မှပဲဘုံဟိုဒီအဲဒီမီရှုလိုက်တဲ့ဟာလီအရာတော်တွေကိုဖတ်ကြည့်တဲ့ဆက်ပြီးပြောတဲ့
ဇူလိုင်လ18ရက်နေ့တုန်းကလည်းမာယန်အုပ်စုမှစကားစတက်တွေကမီးရှို့ခဲ့လို့နေအိမ်15လုံးမီးလောင်ပျက်စီးခဲ့တယ်လို့ဆိုပါတယ်။အေဂျန်တာရွာစာတင်ကျောင်းမှာရှိတဲ့စစ်ကောင်စီတပ်တွေကိုတော့ကော်တူးလေအာမေကဝင်ရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဖမ်းဆီးခံရသူမီးသွေးဖုတ်တဲ့လူငယ်5ဦးကအသက်30ဝန်းကျင်ရှိပြီးသူတို့ကို PDF ကာဘွယ်တပ်ဖွဲ့ဝင်တွေလို့ဆွဆွဲပြီးဖမ်းခဲ့တယ်လို့ဆိုပါတယ်။ကော်တောင်းဒေသတွင်းစစ်ကောင်စီကအတင်းအဓမ္မစစ်သားစုဆောင်တာတွေလည်းလှုပ်ဆောင်နေပါတယ်။